ဗီတိရလူငယ်တွေဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝစ်ဒရစ်တို့နှစ်ဦးအသက်ခံရတဲ့လိင်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တည်တံပေးထားခြင်းခံရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးရဲ့အမှုအတွက်အယူခံကို Cosmway တရားရုံးကပယ်ချခဲ့ပါတယ်။အဲဒီနောက်ထိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံတင်ရမှာဖြစ်ပေမဲ့အချက်လက်အထောက်အထားပြည်စုံအောင်ရှာဖွေနိုင်ဖို့အချိန်မလုံလောက်တာကြောင့်၃လလောက်ထိအချိန်ထပ်တိုးပေးဖို့တောင်းဆိုသွားမယ်လို့တရားခံရဲ့အကျိုးဆောင်ရှိနေတွေကပြောပါတယ်။ထိုင်းချီဆိုင် view တွေနောက်မအေးမာကသတင်းပေးပို့ထားတာ
ပါ။ဗီရှာလူငယ်နှစ်ဦးတက်ပြတ်ခံနေရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလတရနေ့ကပယ်ချခံရတာပါ။ဒီအတွက်ထိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံဆက်တက်နိုင်ရေးအတွက်ထိုင်းရှိနေများကောင်စီနဲ့မြန်မာတန်ရုံးကိုစားပြုရှိနေတွေကစူးစားလုပ်ဆောင်နေကြပါတယ်။ဒါပေမဲ့တစ်လအတွင်းအယူခံတင်ဖို့အတွက်ကအချိန်မလုံလောက်တာကြောင့်အချက်လက်တွေပြည့်စုံစွာရှာဖွေနိုင်ဖို့အယူခံရက်ကိုထပ်တိုးတောင်းဆိုသွားမယ်ဆိုပြီးမြန်မာတန်ရုံးကိုစားပြုလိုက်တာဆောင်ရွက်ပေးနေတဲ့ရှေ့လေးဦးအောင်မျိုးစံကပြောပါတယ်
။အဲဒီလကုံပေါ့လေမတ်လကုံဆိုတာတစ်လပဲ။အဲအဲ့ဒီတိုင်းမှာအန်ကယ်ကသွားပြီးတော့အယူခံရက်ထပ်တိုးတောင်းအောင်ပါလား။အခုအစီအစဉ်ကတော့ပရမလူအစီအစဉ်ကတော့အန်ကယ်ရဲ့အယူခံရက်ထပ်တိုးတောင်းမှုအစီအစဉ်ထားပါတယ်။ဘလို့လောက်ဘူးအောက်သားချက်လက်စုကမှမပြီးဥပဒေရရှိတဲ့အချက်ပြန်ပြီးဆောင်ရတာပါတော့။တကယ်တော့တလားချင်းပြန်ပြီးဆိုတာပါ။သို့တော့ဒီခန်းနေကဥပဒေရကြောင်းတက်တဲ့ခိုင်လို့ရင်တလားနဲ့ရေသူဆောင်သွားလို့ရပါတယ်။အဲဒါကြောင့်အန်ကယ်ရဲ့အချိန်ကြောင်းတက်တဲ့ခိုင်လို့ဖို့ချက်လက်ပြည့်စုံကိုရှာဖွေဖို့အတွက်ကိုအခြေရပါတယ်။ဒါပေမဲ့၃လလောက်ဆိုရင်တော့အားလုံးပြည့်စုံရအခြေချက်ချက်လက်ရနိုင်မယ်လို့အန်ကယ်ယူကြည့်ပါတယ
်။လူတက်မှုကျွလနဲ့ဆိုပြီးသင်တန်းပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ပြီးခဲ့တဲ့ကော်စမွေအယူခံတရားရုံးမှာတော့အချက်24ချက်ပါတဲ့အထောက်အထားတွေကိုတင်ပြထားပြီးဖြစ်သူနဲ့ဒီချက်ပေါ်ပြီးခိုင်မာတဲ့အချက်လက်တွေကိုဖက်မှန်စုဆောင်းဖို့အတွက်လိုအပ်နေသေးတယ်လို့လည်းဆိုပါတယ်။မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့2015ခုနှစ်ဒီဇင်ဘာလကတရားရုံးအမိန့်မချခင်မှာတက်တေတွေရှာဖွေပြီးတင်ပြခဲ့ပေမဲ့လုံလောက်တဲ့တက်တေတွေမရခဲ့တာကြောင့်အမှုရှုံးနေခဲ့ပြီးလူတက်မှုအပါအဝင်အမှုခဏမှုနဲ့တည်ရန်ပေးခံရတာပါ။အခုတရားရုံးချုပ်ကိုတင်ပြရတဲ့အခါမှာတော့ထိုင်းဥပဒေအရတက်တေတွေတင်ပြခွင့်ရတော့မှာမဟုတ်ဘူးလို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အဲ့ဒီတော့လူတလောက်တက်တေကိုမရဘူးဆိုတော့မှန်ပါတယ်။ဥပမာတကယ်လို့သူတို့နိုင်ငံရဲ့ဒီပြည်ဝင်ကြီးထုတ်ဥပဒေအရဆိုရင်တော့အံကေရိုတတိတခုကိုမပါတော့ပါဘူးဒီဆံမျက်နှာ၄ရောင်တော့ရှိတယ်မူရဲမှာဒါလေးမူလအချက်လက်အဟောင်းလေးဒီမှာအချက်လက်တွေရှာပြီးတော့နောက်ဆုံးဖိုက်ကုတ်အယူခံကိုပြင်ပြမှာဖြစ်ပါတယ
်မြန်မာရှေ့ပြောင်းအလို့သမားဆံမန်းကြီး၄ရောင်လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်တဦးကိုတနည်းကြော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကလည်းအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်။ဒီနောက်တရားခံအကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာအယူခံတင်ပြခဲ့ပေမဲ့မလာတရနေ့ကပယ်ချခံရပါတယ်။ဒီအတွက်တရားရုံးချုပ်ကိုနောက်ဆုံးအဆင့်အနေနဲ့အယူခံဆက်တက်ဖို့အတွက်ပြင်ဆင်နေကြတာလည်းဖြစ်ပါရဲ့ရှင်။